ဟုတ်ကဲ့သမားကြီးခင်ဗျာကျွန်တော်တို့ VOA ကိုအခုလိုတွေ့ဆုံမင်းမြန်ခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်သမားကြီးကိုအခုလိုကျန်းကျန်းမာမာနဲ့တွေ့ရတဲ့အတွက်လည်းဝမ်းသာပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ပထမဆုံးမေးချင်တာကတော့အခုသမားကြီးရဲ့အစိုးရပထမတက်တန်ပေါ့နော်ပထမတက်တန်ကအခုလာမဲ့2015ခုနှစ်မှာဒီရွေးကောက်ပွဲအောင်မြင်စွာကျင်းပပြီးပြီဆိုလို့ရှိရင်တက်တန်ဒါပြီးဆုံးတော့မှာပေါ့ဒီတက်တန်ကာလအတွင်းမှာဒါသမားကြီးရဲ့အစိုးရအနေနဲ့ပြုပြင်ဖြောင်းလဲရေးလှုပ်ဆောင်ခဲ့တာတွေနဲ့ပတ်သက်ပြီးတော့အတော်လေးကျေနပ်အားရမှုတွေရှိခဲ့တဲ့အတွက်ကြောင့်မလို့အင်းကြီးချင်းနိုင်ငံတွေနဲ့ဆက်ဆံရေးအပြင်ကိုတစ်ချိန်ကဟိုတင်းမာနေခဲ့တဲ့အနောက်အစုနိုင်ငံတွေဘက်ကဆိုလဲကူအောင်ဆောင်ရွက်မှုတွေစီးပွားရေးပိတ်ဆို့ထားတာတွေဖြေလျှော့ပေးတာတွေလှုပ်လာခဲ့တယ်။ဒါဒါကိုလည်းဟိုအစောပိုင်းမှာတော်တော်လေးချီကျူးပြောဆိုမှုတွေရှိခဲ့တယ်။ဒါပေမဲ့ဒီလပိုင်းဒီရက်ပိုင်းအတွင်းမှာတော့ဒီမြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေဟာနောက်ဆုတ်မသွားဘူးဆိုရင်တော့မှပဲတန့်နေတယ်ဆိုတဲ့ဝေဖန်မှုတွေတချို့ထွက်တာရှိပါတယ်ခင်ဗျာ။အဲ့တော့အဲ့ဒါနဲ့ပတ်သက်လို့သမားကြီးရဲ့ဒီတုံ့ပြန်မှုကဘယ်လိုရှိနေလဲခင်ဗျာ။
အဲ့ပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့အဆင့်၃ဆင့်ကျွန်တော်တို့ဒါကြိုးပမ်းပြီးတော့ကျွန်တော်လုပ်တော့ပထမဆုံးကတော့ first wave ပေါ့ကတော့နော် first wave ဆိုတော့ဒီသူထသံယမှုတွေမရှိဘဲနဲ့ငင်းသားသားလေးနဲ့ပြောင်းလဲနိုင်ဖို့အတွက်ကိုဒါကျွန်တော်တို့စတက်တက်လာချင်းဒီဟာကိုစူးစမ်းပြီးတော့ကျွန်တော်လုပ်တော့ဒါ first wave ပေါ့နောက်တစ်ခါ second wave ကတော့ကျွန်တော်တို့ခုနကတော့ဘာတွေကျွန်တော်တို့ပြုပြင်ပြောင်းလဲမလဲအဲ့ပြုပြင်ပြောင်းလဲရမယ့်ဟာတွေကခုနကတော့ကျွန်တော်နိုင်ငံရေးကကျွန်တော်တို့ပြုပြင်ပြောင်းလဲရတယ်အနည်းစီဝိုင်းရကျွန်တော်တို့ပြင်ပြောင်းလဲတာလေနောက်တစ်ခါအုပ်ချုပ်ရေးရကျွန်တော်တို့ပြင်ပြောင်းလဲတာလေထပ်ဆောင်ပြီးတော့ကျွန်တော်တို့တိုင်းပြည်စီဝိုင်းကိုဖွံ့ဖြိုးတိုးတက်ဖို့အတွက်ကပုဂ္ဂလိကကဏ္ဍကိုမြင့်တင်ပေးမှဒါတိုင်းပြည်စီဝိုင်းရလည်းဖွံ့ဖြိုးတိုးတယ်မှာဆိုတော့အဲ့တော့ပုဂ္ဂလိကကဏ္ဍမြင့်တင်ရေးဆိုတာကပါဝင်ဒီ၄ချက်ကဒုတိယကျွန်တော် second wave အနေနဲ့ပြင်ပြောင်းလဲမှုတွေကိုကျွန်တော်အကောင့်ထဲပို့ပြီးတော့ဆောင်ရွက်နေတာ
ဟုတ်
ဆောင်ရွက်နေအဲ့တော့ဒီ third wave မှာတော့ကျွန်တော်လုပ်ကင်ဆောင်ရွက်နေတာတွေနဲ့ပတ်သက်ပြီးတော့ခုနကလိုကျွန်တော်တို့အုန်းနေပေါ့လေကျွန်တော်တို့ရဲ့ဒီလက်တွေလုံနိုင်တဲ့ဟာတွေဘယ်လောက်ကျွန်တော်တို့လုံနိုင်ကြလဲ result ပဲပေါ့ result တွေဘယ်လောက်တော့လုံနိုင်ကြလဲအဲ့တော့ result တွေကိုပြန်လဲဖော်ထုတ်ပြီးတော့မှဘယ်လောက်တော့လုံနိုင်တယ်ရှေ့ကိုကဆက်ပြီးတော့တွန်းပြီးတော့လုံကြအောင်ဆိုပြီးတော့အခုတောက်ပွေပါဒီတိုင်းကျွန်တော်သွားတော့ကျွန်တော်ထင်ပါတယ်တောက်ပွေလုံချင်းနဲ့ပဲကျွန်တော်သက်တမ်းလဲဟိုပြင်မြောက်သွားမယ်လို့ကျွန်တော်ထင်ပါတယ်အဲ့တော့ခုနကလိုဟိုတိုးတဲ့ဓာတ်တွေလည်းရှိတာကျွန်တော်တို့အမှန်ပါပဲဟိုအခက်ခဲတွေအကြက်တဲတွေဒါရီရင်ဆိုင်ရတာလေဒါရီအမှန်ပါပဲ
အပြင်ဘက်ပိုင်းမှာအခုအဓိကအဖြစ်ဝေဖန်ကြရတဲ့ဆိုတဲ့သဘောကတော့ဥပမာအဖြစ်ဒါဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲဆိုင်ရာကိစ္စနိုင်ငံရေးပိုင်းဆိုင်ရာကိစ္စနောက်အထူးသဖြင့်ဒီအပြည့်ခတ်ရစဲလို့ကိစ္စမျိုးတွေပေါ့ဒီလိုအပြည့်ခတ်ရစဲလို့ကိစ္စမျိုးမှာဆိုရင်အစောပိုင်းကသမ္မတကြီးပြောတဲ့အထက်မှာလည်းပါပါတယ်ပထမဆုံးဦးစားပေးအနေနဲ့ကဒုတိယတန်ရုံမှုတွေရစဲပြီးတော့ဒါအပြည့်ခတ်ရစဲရေးရနေပြီးတော့နိုင်ငံရေးဟိုဆွေးနွေးမှုတွေဖြစ်သွားမယ်ဆိုတာဒါနိုင်ငံတော်ရဲ့ဟိုမူဝါဒတရားနေနဲ့ဦးစားပေးမူဝါဒတရားနေနဲ့ခြားပြီးလုပ်နေတယ်ဆိုတော့လည်းကျွန်တော်တို့သိပါတယ်ဒါပေမဲ့အခုဒီရပိုင်းအတွင်းမှာပဲဒီလိုလုပ်နေတဲ့ဂျားတွေကပဲအထူးသဖြင့်ဒီရပိုင်းအတွင်းမှာအထူးသဖြင့်ကိုကချင်အဖွဲ့တွေနဲ့ပေါ့နော်ကကရရအဖွဲ့နဲ့ဆိုလို့ရှိရင်ကချင်အဖွဲ့ရဲ့တိုက်ခိုက်မှုကြောင့်တမ်မတော်ဘဲကထိခိုက်တာကြားသလိုမနေ့ကဆိုလို့ရှိရင်လည်းတမ်မတော်ရဲ့ပြစ်ခတ်မှုကြောင့်ကချင်အဖွဲ့ကဒီဘူလောင်းတင်တန်းကလူငယ်လေးတွေ20ကျော်ဒီဆောင်ရရတယ်ဆိုတော့ဖြစ်ရမျိုးကျွန်တော်ကြားရတယ်။ကြားရတယ်ဆိုတော့ဒီကိစ္စမျိုးတွေကိုတားဆီးနိုင်ဖို့ဒါမှမဟုတ်ဟိုဒီကိစ္စတွေကိုကာကွယ်နိုင်ဖို့ဒီကိစ္စတွေကနေပြီးတော့ပြည်ပခအကြီးကြီးမားမားထပ်ပြီးဖြစ်မသွားစေဖို့ဆိုလို့ရှိရင်ဟိုသမရာကြီးအနေနဲ့အရေးတကြီးဘာများလုပ်ချင်တယ်လဲအရေးကြီးဘာများပြောချင်တာရှိလဲခင်ဗျ။အ
ဲ့တော့ဒီအရေးရှင်းရမယ်ဆိုရင်နော်အခြေခံကတော့ခုနကလိုငင်းငယ်ရရှိကိစ္စကျွန်တော်တို့ရဲ့ဒီပြည်သူအများစုရဲ့ဆန္ဒပါလေပြောကြမယ်ဆိုရင်ပြည်သူအလုံးရဲ့ဆန္ဒဖြစ်ပါလားပြည်သူအလုံးရဲ့ဆန္ဒဖြစ်တဲ့အောင်ငြိမ်းချမ်းရရှိဖို့အတွက်ကိုကျွန်တော်အစိုးရနေပြီးတော့ပြည်သူအများစုဆန္ဒဖြစ်သလိုကျွန်တော်တို့ရဲ့ဆန္ဒလည်းဖြစ်တယ်ဒါကိုကျွန်တော်ကြိုးပမ်းပြီးတော့အကောင့်တွေဖော်ဆောင်ရနေတော့အဲ့တော့ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲကြဖို့အတွက်လည်းနှစ်ဖက်ကကျွန်တော်အကြံအုံများစွာကျွန်တော်ဒါတွေ့ဆုံပြီးတော့ကျွန်တော်ဆွေးနွေးကြတယ်တော်တယ်လည်းတချို့ပိုင်းလေးတွေကကျွန်တော်အလျှော်တင်းလေးတွေရှိတယ်အလျှော်တင်းလေးတွေလည်းတချို့လျှော့ပေးနိုင်တာတွေလျှော့ပေးနိုင်တယ်တချို့မပေးနိုင်တဲ့ဟာလေးတွေလည်းပြန်ပြီးတော့စဉ်းစားကြပြုကြတယ်အဲ့တော့ကျွန်တော်ရဲ့ဆန္ဒကတော့ပြစ်ခတ်တိုက်ခိုက်မှုကိုကျွန်တော်ရအောင်ရပ်ဆဲကြတယ်ရပ်ဆဲကြတယ်အဲ့တော့ပြစ်ခတ်တိုက်ခိုက်မှုဖြစ်တယ်ဆိုတာလည်းဟိုတစ်ဖက်တည်းကြောင့်ဖြစ်တာတော့မဟုတ်ပါဘူးနှစ်ဖက်မှာကျွန်တော်ဒါပြဿနာလေးတွေကျွန်တော်ရှိပါနှစ်ဖက်မှာပြဿနာလေးရှိတယ်အဲ့တော့သူ့ဘက်ကိုယ်ဘက်ဟိုလူကလုံနေဒီလူကလုံနေတဲ့ဒါတွေကိုကျွန်တော်တို့ပြောနေလို့ရှိရင်လည်းပြီးဆုံးမှကျွန်တော်တို့မဟုတ်တော့တော်တော်လည်းဒီကနေ့အထိကတော့ခင်ဗျားပြောသလိုပဲပြစ်ခတ်တိုက်ခိုက်မှုလေးတွေရှိသေးလို့ဒီလိုတွေကျွန်တော်တို့ဖြစ်နေတာကျွန်တော်ရည်ရွယ်ချက်ကတော့ပြစ်ခတ်တိုက်ခိုက်မှုကိုရပ်ဆဲကြတယ်ပြစ်ခတ်တိုက်ခိုက်မှုကိုရပ်ဆဲဖို့အတွက်ကျွန်တော်နီးလနဲ့ရှာကြတယ်ဘယ်လိုတွေလုပ်ကြမလဲတပ်ကိုလည်းကျွန်တော်တို့ပြောတာပါတစ်ဖက်ကိုလည်းကျွန်တော်တို့ဒါညှိတာပါတပ်ကိုဆိုလို့ရှိရင်လည်းမင်းတို့သွားပြီးတော့စခန်းတွေကိုတိုက်ထားပြုတာဘာညာလုံးဝမင်းတို့မလုပ်နဲ့တော်တော်လည်းပဲဟိုလူဆိုတော့ကိုယ့်အသက်တော်ကိုကကာဖွဲ့ပိုင်ခွင့်ရတော့ရှိရမှာ ကိုယ့်ရဲ့လုံခြုံရေးအတွက်ကိုယ့်ကိုခုခံကာကွယ်ရမှာပါဂျာနာဘာဝမလုံနဲ့ဒါတွေလည်းတပိုင်းရသလိုဒါလိုက်နာပြီးတော့ဆောင်ရွက်နေပါတော့တယ်မြေပြင်မှာအောက်ချိန်မှာကျတော့တချို့ကိစ္စလေးတွေဟာဟိုလိုကစပြစ်တယ်ဒီလိုကစပြစ်တယ်ဒီပြဿနာလေးတွေဖြစ်နေအဲ့တော့ဒါတွေကိုရှင်းနိုင်ဖို့တော့ကစောင့်ကြည့်လေ့လာတဲ့အဖွဲ့ကျွန်တော်ကဒါကိုတည်ဆောက်ရမယ
်
နောက်တစ်ခုကခုနကတော့ဆက်ဆံရေးစခန်းတွေကျွန်တော်တို့ထားရမယ်အဲ့တော့ဆက်ဆံရေးစခန်းတွေလည်းကျွန်တော်တို့ဒါထားဖို့အတွက်ဒါတွေလည်းကျွန်တော်နှစ်ဖက်ဟိုဆုံးဖြတ်ထားပြီးပါပြီစောင့်ကြည့်လေ့လာတဲ့အဖွဲ့နဲ့စောင့်ကြည့်ပြီးတော့အာ तू ကတော့လွန်တယ် तू ကမှားတာအဲ့တော့နောက်တစ်ခါဒါမျိုးမဖြစ်အောင်ဟိုတော့ဂယူဆိုင်မယ်အစဒီအဖြစ်ဒီအဖွဲ့တွေလည်းဖွဲ့စည်းပြီးတော့ကျွန်တော်တို့ကဒါလှုပ်ထားပြီးပြီလှုပ်ထားပြီးပြီဆိုတော့ဒါဒီနဲ့ကျွန်တော်ကမဖြစ်အောင်ထိန်းသွားပါပဲအဲ့တော့ပြက်ခတ်တိုက်ခတ်မှုတွေကျွန်တော်တို့ကလည်းမဖြစ်စေချင်တပ်ဖက်ကလည်းခုနကလိုထိခိုက်ကလန်ဟိုကြာဆုံးမှုဘာညာရှိတယ်ပြုတယ်ဆိုရင်ဟိုတိုင်းပြည်အတွက်ပဲနင့်တာတပ်ဖက်ကလည်းထိခိုက်ကြာဆုံးမှုတွေရှိတယ်ပြုတယ်ဆိုတော့တိုင်းပြည်ရပဲနင့်တာ
နောက်ပြည်နာတွေ
ဖြစ်မဖြစ်စေချင်အဲ့တော့တက်ကိုလည်းကျွန်တော်ပြောပါတယ်အခုဖြစ်စေနဲ့ပတ်သက်ပြီးတော့ခုနကလိုဖြစ်တယ်ပြုတယ်ကိစ္စတွေကိုခင်ဗျားတို့ခုနကလိုအင်တာဗျူးလုပ်လိုက်ပါမှန်မှန်ကန်နဲ့ပြင်စရသိပါဖြစ်တယ်ဆိုတော့နှစ်ဖက်မှာဒါပြဿနာရှိလို့ကျွန်တော်ဖြစ်ကြတာ
။
တစ်ဖက်တည်းပြည်ုံတာမဟုတ်ဘူးနှစ်ဖက်ပြည်လို့ဒါဒါပြဿနာဖြစ်ကြတာ။ဒီလိုဖြစ်တာတွေကကျွန်တော်ငြိမ်းချမ်းရေးဆွေးနွေးနေတဲ့ဟာတွေကိုသွားပြီးတော့ခုနကလို့ကျွန်တော်အနောက်ရှက်ဖြစ်စေတယ်။ကျွန်တော်တို့ရဲ့ခုနကလို့ပထမခြေလှမ်းဖြစ်တဲ့ပြက်ခတ်တိုက်ခိုက်မှုရစရေးဆိုတော့ကျွန်တော်ရည်မှန်းချက်ကိုသွားပြီးတော့ဒါခုနအကျိုးသက်ရောက်မှုတွေရှိစေတယ်။အတတ်နိုင်ဆုံးကျွန်တော်ကတော့မဖြစ်စေချင်နှစ်ဖက်ကိုခုနက
ဟုတ်ကဲ့။ဒါနဲ့ဆက်ဆက်လို့ပဲပေါ့နော်။တခြားကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေအနေတွေကိုအပေါ်ကိုဟိုအများဆောင်ကြည့်ပြီးတော့လေ့လာပြီးတော့ဝေဖန်ကြတဲ့ဟိုတိုင်းတာကြတဲ့အခြေအနေတခုပေါ့အဲ့ဒါကဒီအခြေခံဥပဒေပြုပြင်ပြောင်းလဲဆိုင်ရာကိစ္စအဲတိုင်းဆိုင်ဆိုင်ဆိုင်မှာပြီးခဲ့တဲ့နှစ်ရက်ကပဲအပြည်သူ့လွတ်တော်ရဲ့ဥက္ကဋ္ဌကြီးသူရဦးရွှေမန်းကသတင်းစာရှင်းလင်းပွဲလုပ်ပါတယ်သတင်းစာရှင်းလင်းပွဲမှာပြောထားတဲ့စိတ်ဝင်စားစရာအကြောင်းလေးတခုကဒီတမတော်ရဲ့အခမ်းအနားတမတော်ရဲ့အခမ်းအနားအပြင်တမနာကြီးအနေနဲ့လည်းတမတော်ပေါ်မှာဩဇာအာဏာရှိတဲ့ပုဂ္ဂိုလ်တူတယောက်အနေနဲ့တမရာကြီးတို့ရဲ့စေတနာနဲ့လုပ်ပိုင်ခွင့်နဲ့ဆိုလို့ရှိရင်အခြေခံဥပဒေပြောင်းလဲရေးဟာဖြစ်လာနိုင်ပါတယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်အဲဒါတမရာကြီးအနေနဲ့တမရော်ကိုဩဇာသုံးပြီးဘယ်လိုများတိုက်တွန်းပေးနိုင်ပါလဲဘယ်လိုအခြေခံဥပဒေပြောင်းလဲရေးထူးသဖြင့်ပေါ့နော်ဖွဲ့စည်းပုံအခြေခံဥပဒေမှာပုံမှန်436ပြောင်းလဲရေးမှာဘာတွေများတိုက်တွန်းပေးနိုင်လဲဘာတွေများတိုက်တွန်းပေးဖို့ဆန္ဒရှိတယ်လဲဆိုတာလေးကိုတစ်ချက်လောက်ပြောပြပေးပါဦ
းဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးသည်အဓိကကတော့လောတာဝန်ရှိဆုံးအောင်ဆိုလွှတ်တော်ထဲမှာဒုတိယတော့ကတော့လို့ပြည်သူပဲကျွန်တော်တို့ကတော့ပါလေတော့အစိုးရကလည်းဘာလုပ်လိုက်ပါပြင်လိုက်ပါမပြင်လိုက်ပါနဲ့ကျွန်တော်တို့ပြောလို့မရပါဘူးတပ်ကလည်းသွားပြီးတော့ခင်ဗျားဒါပြင်လိုက်ပါမပြင်လိုက်ပါနဲ့ပြောလို့မရပါဘူးခဏကတော့နော်အဲ့တော့တပ်ကိုကျွန်တော်ကတော့ခင်ဗျားတို့ကတော့ဒါမပြင်ပြင်ဖို့အတွက်ပြောလိုက်ပါဒါမပြင်ဖို့အတွက်ပြောလိုက်ပါကျွန်တော်ပြောလဲဘာမှအဓိပ္ပာယ်မရှိဘူးခဏကတော့တပ်ကပြောလဲခင်ဗျားမပြင်နဲ့ဗျာဆိုလို့လဲလွှတ်တော်တွေကနေအတိပြုဆုံးဖြတ်လိုက်ရင်ပြင်လို့ရတာပဲခဏကဟာလားဒါပြင်ပါဗျာဆိုပြီးမှလည်းလွတ်တော်တွေကနေသူတို့မင်းနဲ့ခွဲဆုံးဖြတ်တယ်အဲမဲရတော့အရေးတောင်မှုမရှိဘူးဆိုရင်လည်းဒါကခုနကလို့အနည်းဖြစ်မှာအဓိကတော့ခုနကလို့လွတ်တော်ရဲ့အဆုံးဖြတ်ပါတမရရဲ့အဆုံးဖြတ်လည်းမဟုတ်ဘူးကာဝေးဦးစီးချုပ်ရဲ့အဆုံးဖြတ်လည်းမဟုတ်ဘူးဒါဒီကိစ္စပြင်ဖို့မပြင်ဖို့ကတမရကကာဝေးဦးစီးချုပ်ကိုပေါ်ပြီးတော့ပြောစရာလည်းကျွန်တော်တို့ဒါမရှိပါဘူးအကြောင်းလည်းမရှိဘူးအဲ့တော့အဓိကအရှင်းဆုံးမှာပဲဒီထက်မှာပထမဆုံးကခုနကလို့လွတ်တော်မှာတောင်းရှိတယ်လွတ်တော်ကပဲပြင်သိနေမပြင်သိဘူးဒါကိုခုနကလို့ဟာလားဥသူprocedure တွေပေးထားပြီးဖြစ်တယ်ဒီ procedure အတိုင်းလုပ်တော့ဘူးလို့လော်ဒါရမှာပြင်လို့ရတဲ့ဟာတွေပြင်ပြင်လို့မရတဲ့ဟာတွေကြလို့ရှိရင်ခုနကလို့ဖွဲ့ဦးနေတဲ့ကျွန်တော် referendum နဲ့ဒါလုပ်ပါဆိုပြီးတော့ဟိုထဲမှာအတိအကျပြောထားတာပြင်စင်းမပြင်စင်းရဒိုက်ရိုက်တမရတို့ကာဝေးဦးစီးချုပ်တို့နဲ့ခုနကလို့ဒီဒိုက်ရိုက်ကျွန်တော်တို့ကပတ်သက်မှုကျွန်တော်တို့မရှိပါဘူးခုနက
တမရကြီးကမကြသေးခင်ကပဲဒီတမရကြီးရဲ့အိမ်တော်ကိုမြန်မာနိုင်ငံရဲ့နိုင်ငံရေးမှာအရေးပါတဲ့လူ14ဦးကိုဖိတ်ခေါ်ပြီးတော့ဆွေးနွေးကြရတယ်လို့ကျွန်တော်ကြားပါတယ်ဒီဆွေးဒါပေမဲ့လည်းဒီဆွေးနွေးပွဲကအချိန်သတ်မှတ်ချက်အရာရောအချိန်နေအချိန်ခါရရောဟိုလေးလာသူတွေရဲ့အမြင်အနေထားအရာကတော့ဟိုသဘောထားအမြင်နည်းနည်းရှင်းရှင်းဖလှယ်တဲ့အဆင့်ကိုမရောက်ခဲ့ဘူးတွေ့ဆုံတဲ့သဘောလောက်ပဲရှိခဲ့တယ်ရှေ့ဆက်တိုးအောင်မဲ့အနေထားမျိုးရှိနေတယ်လို့သုံးသပ်တာကျွန်တော်ကြားပါတယ်တစ်ဖက်မှာလည်းဒေါအောင်ဆန်းစုကြည်ပေါ့နော်ဒေါအောင်ဆန်းစုကြည်လည်းဒါဟိုလူလူလေးစားရတဲ့ဒီမိုကရေစီရေးတက်တက်ကြွကြွဆောင်ရွက်နေတဲ့ခေါင်းဆောင်တဦးအနေနဲ့ကစင်ဒစိုက်တိုင်းတောင်းဆိုနေတဲ့လေးပွင့်ဆိုင်စင်လိုပဲဆိုတဲ့သဘောမျို
းဟ
ိုဒါမျိုးဖြစ်စေခြင်းနဲ့ဆိုတော့ကိုယ်ကဆက်ပြောနေတော့ဒီလေးပွင့်ဆိုင်တွေးဆုံမှုတောင်းဆိုမှုအပေါ်ကိုတမနာကြီးအနေနဲ့ဘယ်လိုများဆက်ပြီးဆောင်ရွက်ပေးခြင်းလဲခင်ဗျာဒါဖြစ်လာနိုင်သလားလို့ဖြစ်လာနိုင်မယ့်အနေအထားရှိပါသလား
ဟိုနည်းဖြစ်ပါလေဟိုခံမိတဲ့မိကွန်းကဒါအမှန်တရားဟိုမေးသိမေးတိုက်တဲ့မိကွန်းပါအဲ့တော့တစ်ဖက်နဲ့တစ်ဖက်တူနဲ့တူတစ်ယောက်နဲ့တစ်ယောက်ကတော့သဘောထားချင်းတူတာရှိသလိုမတူတာတွေကျွန်တော်ရှိမှာပါအဲ့တော့တူရာတွေကိုကျွန်တော်တို့ပူပေါင်းပြီးတော့လုပ်ကြရအောင်မတူရာတွေကိုကျွန်တော်တို့ခုနကလိုဆွေးနွေးခြင်းတိုင်ပင်ခြင်းညှိနှိုင်းခြင်းနဲ့ကျွန်တော်တို့ ဒီတိုင်းကျွန်တော်တို့အာလာဒီနိုင်ငံရေးရင်ကျိမှုတဲ့အရာကျွန်တော်လုပ်သွားကြရအောင်ဆိုတာဒါကျွန်တော်တို့ရဲ့မူဝါဒပါကျွန်တော်တို့မူဝါဒကျွန်တော်တို့ဒီထဲမှာအချင်းချင်းပဲပြောနေလက်နက်ကင်ထားတဲ့အဖွဲ့အစည်းနဲ့တောင်မှဒီမူဝါဒနဲ့ကျွန်တော်ဒါလုပ်သွားတာမတူတာတွေရှိတယ်ကွဲပြားခြားနားမှုတွေကိုကျွန်တော်လက်ခံရမယ်တူညီတာတွေလည်းကျွန်တော်ရှိတယ်တူညီတာတွေကိုတွဲပြီးတော့လုပ်ကြမယ်မတူညီတာတွေကြလို့ရှိရင်ခုနကတော့တယောက်နဲ့တယောက်အနိုင်အရှုံးနေနဲ့ပတ်ထုတ်ပြင်းမဲ့အစားဆွေးနွေးခြင်းတိုင်ပင်ခြင်းညှိနှိုင်းခြင်းနဲ့ဒီတိုင်းကျွန်တော်လုပ်သွားကြအောင်ဒါကျွန်တော်တို့ရဲ့အခြေခံမူပါနောက်တစ်ခုကခုနကလိုဒီဆွေးနွေးဖို့အတွက်ကျွန်တော်တို့တောင်းဆိုလာတယ်နော်လေးယောက်တွေ့ကြပြုကြမယ်ဆိုပြီးတောင်းဆိုလာအဲ့တော့တိုင်းပြည်တပြည်လုံးရဲ့အရေးကိစ္စကျွန်တော်တို့၄ယောက်တန်းနဲ့ဆွေးနွေးပြီးတော့ကျွန်တော်တို့အဆုံးဖြတ်ပေးပါလားတိုင်းပြည်တပြည်လုံးရဲ့ကိစ္စကိုကျွန်တော်တို့၄ယောက်နဲ့ဆွေးနွေးပြီးတော့အဆုံးဖြတ်ပေးတာဆွေးနွေးတာကျွန်တော်တို့ဒါမှန်ကန်တဲ့လမ်းကြောင်းတစ်ခုတော်တော်လေးလေး၄ယောက်တန်းနဲ့ဆွေးနွေးကြမယ်ပြုမယ်အဆုံးဖြတ်ပေးကြမယ်ဆိုတော့ဒါကတော့ကျွန်တော်တို့မပြည့်စုံဘူးလို့ကျွန်တော်ထင်တယ်မပြည့်စုံဘူးထင်တဲ့အတွက်ကြောင့်ခဲတာဝန်ရှိတဲ့လူတွေကိုကျွန်တော်ချဲ့လိုက်ကြအောင်ဆိုတာဒါပြီးခဲ့တဲ့အပတ်ကဆိုလို့ရှိရင်အစိုးရဘက်ကကျွန်တော်လည်းတက်တယ်ဒုသမတာ၂ယောက်လည်းတက်တယ်လွတ်တော်ဘိုင်းရဆိုရင်လည်းလွတ်တော်ပြည်သူလွတ်တော်ဥက္ကရာတက်တယ်အမျိုးသားလွတ်တော်ဥက္ကရာကျွန်တော်တက်တယ်နောက်တစ်ခါပါတီတွေပါတီဆိုရင်အခုကျွန်တော်ပြန်ကြည့်လိုက်လို့ရှိရင်ပါတီကပါတီ40ကိုကိုစားပြုထားတဲ့အဖွဲ့5ဖွဲ့ပါတယ်ပါတီ40ကိုကျွန်တော်ကိုစားပြုထားတဲ့အဖွဲ့5ဖွဲ့ပါတယ်အရိပါတီခေါင်းဆောင်တွေလည်းကျွန်တော်တက်တယ်တမ္ပရဝါဆိုရင်လည်းကာဝေးဦးစည်းချုပ်တက်တယ်ဒုချုပ်လည်းတက်တယ်အဲ့တော့6ယောက်နဲ့ဆိုလို့ရှိရင်ဒီလူတွေကခုနကလိုများများနဲ့ကျွန်တော်ဆွေးနွေးတာအတိုင်းပြည်အတွက်ပို့ပြီးတော့များကျွန်တော်မကောင်းဘူးလားခုနကလိုဟုတ်တယ်မလား6ယောက်တည်းဆိုတော့ကျင်းနဲ့ကျင်းမြောင်းတယ်အများနဲ့ကျွန်တော်ဆွေးနွေးကြအောင်ဆွေးနွေးဖို့ဆိုတာတော့ဒါမှန်တယ်လက်ခံတယ်ခုနကတော်တော်လည်းအများနဲ့ဆွေးနွေးတာတိုင်းပြည်တော်ကပို့ပြီးတော့အကျိုးရှိမယ်ဆိုပြီးတော့ဒါကျွန်တော်ရဲ့ခံယူချက်ရကျွန်တော်ဒီလိုခင်းလောက်ထားပါပဲခုနကလို့ဆွေးလည်းဆွေးနွေးပြီးပြီဒါရုပ်ပြအနေနဲ့ကျွန်တော်ဆွေးနွေးတာမဟုတ်ဘူးအဲ့အစည်းအဝေးကလည်းပြောလိုက်တယ်မကြမကြကျွန်တော်တွေ့ကြအောင်မကြမကြဆွေးနွေးရအောင်ဒါကျွန်တော်ရဲ့ဒါနိုင်ငံရေးစီရင်တာပါပဲ
အချိန်အပိုင်းခြားရအဒါဆိုလို့ရှိရင်၄ဘွန့်ဆိုင်မဖြစ်နိုင်ဘူးဆိုရင်ဒီ14ဘွန့်ဆိုင်ဘူး
မဖြစ်နိုင်ဘူးဆိုတော့မဟုတ်ဘူ
းဟုတ်ကဲ့
တော်တော်လည်းကျွန်တော်တို့ကတော့ပုဂ္ဂိုလ်ချင်းကတော့ကျွန်တော်တယောက်ထဲနဲ့တွေ့နေကြတာတူချင်းနဲ့တွေ့နေကြတာလည်းရှိတာအဲ့တော့၄ယောက်တည်းဆွေးနွေးမယ်အစားအများနဲ့ဆွေးနွေးရ
တာပြီးတော့မဟုတ်ဘူး14အများနဲ့ဆွေးနွေးဖို့ကဘယ်တော့လောက်မှဆက်ရှင်
ကျွန်တော်တို့သွားတာပါခုနက
ဟုတ်ကဲ့ဘယ်တော့လောက်ထပ်လုပ်ဖို့ရှိအောင်လဲ
ကျွန်တော်ထင်တယ်အချိန်တော့ကျွန်တော်တို့သတ်မှတ်ထားတာပါမရှိဘူးခဏခဏကျွန်တော်တို့တွေ့နိုင်လေကောင်းလေပါပဲခုနကကျွန်တော်သဘောထားတော့ဒီတိုင်းရှိတယ
်
ဒီလူတွေကလည်းပုဂ္ဂိုလ်ချင်းကတူချင်းကျွန်တော်ရင်းနှီးနေတဲ့ပုဂ္ဂိုလ်တွေပါပဲခုနကအဲ့တော့ပါတီဆိုလို့ရှိရင်ဒါအားရစရာကောင်းတယ်ပါတီ40ကိုကိုစားပြုတဲ့အဖွဲ့တွေကျွန်တော်တက်လာ
ခုနကဟုတ်ကဲ့
အဲ့တော့တောင်းဆိုစုကြည်ရလဲဒီ၄ဝန်ဆိုင်ဆွေးနွေးဖို့ဆိုတော့ဟာကိုသူတောင်းဆိုတာလဲပါတီဥက္ကဋ္ဌတယောက်အနေနဲ့သူကခုနကလက်မှတ်ထိုးပြီးတော့သူတောင်းဆိုတာသူပါတီဥက္ကဋ္ဌတယောက်အနေနဲ့တောင်းဆိုတာဖြစ်တယ်သူတယောက်တည်းနဲ့ကြံတဲ့ပါတီဥက္ကဋ္ဌတွေလည်းပါတာပို့ပြီးတော့မကောင်းဘူးလားခုနကဟောကျွန်တော်ကတော့ဒီဥနေအတိုင်းကိုကျွန်တော်ယူဆပြီးတော့ဒါတိုင်းပြည်အတွက်ပါဟုတ်ပါအ
များ
နဲ့ဝိုင်းပြီးတော့ဆုံဖြတ်တာပို့ပြီးတော့ကျွန်တော်ကဒါပို့ပြီးတော့ပြည့်စုံတယ်ပို့ပြီးတော့အချက်လက်တွေပို့ပြီးတော့ပြည့်စုံတယ်ကျွန်တော်ရမယ်ဆိုတော့ဒီအမြင်နဲ့ကျွန်တော်ဒါလောက်တာပါခုနကအဲ့တော့နောက်ထပ်လည်းကျွန်တော်တွေးမယ်ပြုမယ်တွေ့ဖို့ပြုလို့လည်းအချိန်လေးအချိန်ကပေါ်မှာမတူပြီးတော့ကျွန်တော်တွေ့သွားပါမယ
်အခုပထမဆုံးတွေ့ဆုံွယ်အပြီးမှာပေါ့နော်အဲတကယ်လို့များနောက်တစ်ခါဒီလိုပဲ14ဦးထပ်တွေ့ကြမယ်ဆိုလို့ရှိရင်အเจ้าအရာကိုတတ်တတ်မှတ်နဲ့ဘယ်လိုဦးစားပေးအเจ้าအရာဆွေးနွေးကြဖို့ရှိနိုင်မလဲခင်ဗ
ျကျွန်တော်ထင်တယ်အဲ့ဒီမှာတော့ကျွန်တော်အချက်3ချက်ကိုကျွန်တော်ကဝင်လင်းလုပ်ပေးထားပါမယ်ဒီအချက်3ချက်နဲ့ပတ်သက်ပြီးတော့ခုနကတို့တိုင်းသားစီလုံးရင်းရေးကိစ္စလေးညဉ့်ဉန်းကြီးကျွန်တော်ရရှိရေးကိစ္စလေးတိုင်းပြည်ရဲ့ခုနကလိုဒီဟုတ်ဒီနေ့အရင်ကိစ္စတွေနဲ့ဖွင့်ပြတိုးတဲ့ကိစ္စတွေအဲ့တော့အဓိကတော့တိုင်းပြည်တပြည်မှာဒီကျွန်တော်တိုင်းပြည်အနေနဲ့ကတော့ဒီကိစ္စတွေကအရေးကြီးဆုံးပါပဲခုနကနောက်ထပ်ကန့်သတ်ပိတ်ဆို့ထားတာမရှိပါဘူးပြောချင်တဲ့ဟာပြောလို့ရပါတယ်ခါလို့ဆွေးနွေးချင်တဲ့ဟာဆွေးနွေးတော့လည်းအချိန်ရတော့ကျွန်တော်စဉ်းစားတယ်အချိန်ကျတော့ကျွန်တော်ဒီဆွေးနွေးပွဲတွေမဟုတ်ပါဘူးကျွန်တော်ဟိုနိုင်ငံတကာဆွေးနွေးပွဲကြီးတွေမှာလည်းဒီတိုင်းမှာပဲအချိန်လေးကိုသူကကန့်သတ်ပိတ်အများကြီးဆိုတော့ခုနကလည
်
းဒါတောင်မှကျွန်တော်တယောက်ကို2မိနစ်3မိနစ်လောက်ဆွေးနွေးကြပြုကြတာဆို14ရောက်ဆိုတော့ခင်ဗျာဟုတ်ကြည့်ပေါ့ဗျာ
ခဏ
ကလို့အချိန်အများကြီးကျွန်တော်ဝင်ဖြစ်ပါအဲ့တော့ကန့်တထားတာချုပ်ချက်ထားတာမရှိဘူးဆွေးနွေးခြင်းနဲ့ဟာကိုခင်ဗျားတို့ဆွေးနွေးလို့ရတယ
်
ကျွန်တော်ကတော့ဒီຢာတွေနဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့ဆွေးနွေးမယ်ကျွန်တော်ဖိုင်ရတော့ကျွန်တော်ဒီလိုပြောတယ်ဒါတွေကလည်းတိုင်းပြည်တစ်ပြည်အတွက်အကုန်အကျုံးဝင်တဲ့ကိစ္စတွေပါသူတို့လည်းသူတို့ဆွေးနွေးကြတာပါပုံကံနဲ့အာတမတော်ဖိုင်ရလည်းတချို့ကိစ္စလေးတွေကိုခဏလို့ရှော့ပေးဖို့ပြုဖို့တမတော်နဲ့လည်းဒီလိုမျက်နှာချင်းဆိုင်ပြီးပြောကြပြုကြတာရှိပါဒါအမှန်တမ်းကောင်းပါတယ်ခုနကအများနဲ့ဆွေးနွေးကြတော့ကြဲကြဲပြန့်ပြန့်ပူဖြစ်လာတော့ခုနက
အထူးသဖြင့်တော့ဒီအစိုးရအဖွဲ့တစ်ခုအနေနဲ့ဆိုလို့ရှိရင်တော့တိုင်းပြည်ဒီငြိမ်းရေးနဲ့ဥပဒေစိုးမိုးရေးဦးစားပေးလုပ်ရမယ်ကိစ္စဆိုတော့ဒီအချက်ပေါ်မှာပဲနိုင်ငံတကာကဟိုအထူးတလဲစိုးရိမ်ပြီးတော့ဟိုစောင့်ကြည့်ဝေဖန်တဲ့ဟိုပြောဆိုကြတဲ့ကိစ္စတွေမှာပါလေဆိုတော့ဒီတိုင်းလူနည်းစုအရေး အဲ့ဒါအပြင်ကိုမကြသေးခင်ကပဲကုလသမဂ္ဂအတွင်းမှုချုပ်ရောသမ္မတဥပမာပါပြောသွားတဲ့သူတို့ခေါ်ရိုဟင်ဂျာပေါ့နော်ရိုဟင်ဂျာဒီဘက်ကဘင်္ဂါလီအရေးကိစ္စမှာနိုင်ငံတော်အစိုးရရဲ့ဂိုင်းတွေပုံသူတို့ရဲ့အခွင့်အရေးချိုးဖောက်ခံရတယ်ဆိုတော့စိုးရိမ်ပူပန်မှုတွေရှိတယ်အလားတူပဲဗမာပြည်တွင်းမှာဟိုဘာသာရေးဆိုင်ရာလှုံ့ဆော်မှုတွေနဲ့မတိမငြိမ်ဖြစ်မှုတွေပေါ့နော်အဲ့ဒါမျိုးလေးတွေရှိနေတယ်ဆိုတော့အစိုးရအဖွဲ့အစည်းနဲ့ရောဒီကိစ္စတွေကိုပို့ပြီးတော့ထိထိရောက်တားဆီးနိုင်မှုဘယ်လိုလှုံ့ဆော်ထားရည်ရှိနေလဲ
ကျွန်တော်အစိုးရဘက်ကတော့ခုနကလိုပဲကျွန်တော်တို့ရဲ့ constitution မှာလည်းကျွန်တော်တို့ပါပါတယ်မဟုတ်ကျွန်တော်ခုနကလိုလူမျိုးခွဲကြတာမရှိစေအောင်ဘာသာခွဲကြတာကျွန်တော်မရှိစေအောင်ကျွန်တော်ရှိမှာဘာသာကြီး၄မျိုးကျွန်တော်ဒါတတ်မှတ်ထားတာကျွန်တော်ရှိပါတော့တယ်ဒီဟာကိုခုနကလိုဟိုပြိပခအသွင်နဲ့ဆောင်းအောင်ခုနကလိုပြည်တွင်းရောပြည်ပရောလှုံ့ဆော်နေတာတွေဒါခင်ဗျားတို့လည်းအသိပါဒီဟာတွေမဖြစ်နိုင်အောင်တတ်နိုင်ကြလို့အစိုးရကတော့နီးမျိုးစုံနဲ့ကျွန်တော်ထိန်းနေတယ်။တစ်ဖက်ကလည်းကျွန်တော်ကမိန်ကုန်းတွေမှာထည့်ထည့်ပြီးတော့ကျွန်တော်ပြောနေတာတွေရှိတယ်။တစ်ဖက်ကလည်းလုံခြုံရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီလိုအခါလာပြိပခတွေမဖြစ်အောင်ဆိုပြီးတော့ PPC နဲ့ကျွန်တော်လုပ်နေတာရှိတယ်။တစ်ဖက်ကလည်းတရားဥပဒေစိုးမိုးရဒီဥပဒေဖောက်ချက်တဲ့လူတွေကိုထိထိကျောင်းနဲ့ကျွန်တော်အရေးယူတာတွေပါပြီးကျွန်တော်ဒါတွေလုပ်နေပါတယ်ခုနကလို့နော်။ကျွန်တော်ကအိုနေမှာပဲပြပဒီကနေ့သူတို့စိုးရိမ်နေသလိုဒီစိုးစိုးဝါးဝါးကြီးရခိုင်ဘက်မှာလည်းကျွန်တော်ဒါတွေမရှိပါဘူး။တချို့ကတော့နှင်းပန်းလို့နှိမ့်ဆက်လို့လှေရင်းနဲ့ထွက်ပြေးကြတယ်ပြူကြတယ်ဆိုတာဒါကိုသတင်းတွေကချက်ကားပြီးတော့ကျွန်တော်ရေးချပြူကြတာပါဘာလို့ဒီထဲကနေထွက်ပြေးဖို့အတွက်နေနေသားသားခုနကဒီထဲမှာနေကျင်ကြတဲ့လူတွေကများပါတယ်ဘာလို့ကြဲကြဲဝင်းဝင်းရှိတယ်လောက်ကင်စားတော့လို့ရတယ်စားဖို့စားဖို့အတွက်လေယာရီရှိတယ်နေဖို့ထိုင်ဖို့အတွက်မပူရဘူးခုနကဆိုတော့ဒီကနေပြီးတော့ထွက်ပြေးပြေးကြပြူကြတယ်နှင်းပန်းနှိမ့်ဆက်လို့ဘာညာဆိုတာဒါတွေကဟိုတချို့ဝင်ဖြစ်တဲ့လူတွေနဲ့သဘောထားအမြင်တစ်မျိုးနဲ့ခုနကလို့ကျွန်တော်ဒီလိုတွေထင်အောင်ထင်မှဖြစ်အောင်ရေးချပြူကြတော့ဒီကနေ့ထိရခိုင်ပြည်နယ်မှာဘာမှကျွန်တော်တို့စိုးစိုးဝါးဝါးမရှိပါဘူး။သူ့ဟာနဲ့သူတည်တည်ချင်းချင်းအေးချမ်းချမ်းနေတယ်။ပြည်ပအဖွဲ့တွေဆိုလို့ချင်းလဲသူတို့ကူညီစင်တာနဲ့ဝိုင်းပြီးတော့ကူညီနေတာကျွန်တော်အကူညီတဲ့နေရာမှာတော့ကျွန်တော်ပြောတယ်ကျွန်တော်ရဲ့တိုင်းရင်းသားတွေဒီမှာရှိနေတဲ့ရခိုင်တိုင်းရင်းသားတွေရဲ့သူတို့ရဲ့အမြင်တွေကျွန်တော်တို့ဝင်နေမဖြစ်အောင်တစ်မျိုးမပြင်းအောင်မျှမျှတားတယ်လေးနဲ့လုပ်ပေးပါခွန်တော်ကိုယ်ဘက်ကဒါတွေကူညီတယ်ဆိုတော့ဒီဘက်မှာလည်းဒါတွေကူညီပေးဆိုတော့လက်မခံတာတွေဘာတွေလဲမရှိပါဘူးဒီကနေ့တော့ကျွန်တော်တာဝန်ရှိတဲ့လူတွေကလည်းအောက်ခြေတီဆင်ဆင်ပြီးတော့အများအားကျွန်တော်ထိတွေ့ပြီးတော့ဝင်နေလုပ်နေပါအဲ့တော့ဒီရခိုင်အဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့တွေ့နေတယ်ဗုဒ္ဓဘာသာတွေရခိုင်တိုင်းရင်းသားတွေနဲ့တွေ့နေတယ်။တစ်ဖက်ကလည်းကျွန်တော်တို့ဒီအလာမိုဆလင်ဘာသာဝင်နေဖြစ်တဲ့ဒီဘင်္ဂလီတွေနဲ့ကျွန်တော်တို့တွေ့နေတယ်။တစ်ဖက်ကလည်းခုနကလိုကျွန်တော် UN agency အဖွဲ့တွေနဲ့ခုနကတွေ MS အဖွဲ့တို့ဘာလို့ဆိုတာလဲအခုကျွန်တော်တို့ဒါလုပ်နေတယ်။ဘိုးတော်ကတော့ဒါအထင်မြင်လွယ်မှန်းမှုတွေနဲ့ဒီလိုတွေဖြစ်ကြပြုကြတယ်။အဲ့တော့အကုန်လုံးကပူးပေါင်းပြီးတော့ဆောင်ရွက်နေတဲ့အနေအထားရှိတော့ရခိုင်ပြည်နယ်ကလည်းကျွန်တော်သိသလောက်ကတော့အခုကတော့ဒီအချမ်းချမ်းပါပဲခုနကပြည်တွင်းမှာလည်းဘာသာရေးကလှုံ့ဆော်တာတွေရှိတယ်
ဟုတ်ကဲ့
လှုံ့ဆော်တာဒီလှုံ့ဆော်တဲ့ဟာတွေကတော့ပြိပခအသွင်ဆောင်အောင်လှုံ့ဆော်နေကြတာတွေကတော့မကောင်းဘူးဗျာဒါတွေကတော့ကျွန်တော်မလုပ်သင့်တဲ့ကိစ္စဒါတွေကိုမလုပ်ဖို့အတွက်လည်းကျွန်တော်တို့ကဟာလာဒီဒရင်နေဘာတွေတဲ့တွေမှာကျွန်တော်ထိုက်ပြီးတော့ပြောရပြတယ်တကယ်ကျွန်တော်တို့ထိထိဦးနှင်းဖြစ်လာလို့ရှိရင်လည်းအာဏာဖြစ်လောက်အောင်လှုပ်လာတယ်ဆိုလို့ရှိရင်ဥပဒေအရကျွန်တော်တို့ကဒါလှုပ်ရမှာပါတရားဥပဒေစိုးမိုးရတရားဥပဒေနဲ့အညီကျွန်တော်တို့ဒါလှုပ်ချပြုကြအောင်ပါခေါ့နော
်ဟုတ်ကဲ့ခင်ဗျာအဲ့တော့အထူးသဖြင့်ဒီချက်ခိုင်းပြီးကိစ္စနောက်ပြီးပြိပကဖြစ်နေတဲ့နေရာတွေကိစ္စတွေမှာဆိုရင်ဒီလိုအထင်းနဲ့လွဲအမြင်လွဲဖြစ်နေတဲ့ကိစ္စတွေသတင်းမှကိစ္စတွေကိုကျွန်တော်တို့သတင်းသမားတွေအနေနဲ့လည်းဝင်ပြီးတော့စူးစမ်းပြီးတော့တတ်နိုင်မြအမှန်တရားကိုကျွန်တော်တို့လုတ်ပေးချင်ပါတယ်အဲ့တော့သမားကြီးတို့ဘက်ကလည်းဒီသတင်းလွတ်လပ်ခွင့်ပိုင်းကိုဦးစားပေးပြီးတော့ဆောင်ရွက်စေချင်ပါတယ်ဒါကတော့ဟိုမိကုန်နေမင်းရင်နဲ့ပန်ကြားတယ်ဆိုတဲ့သဘောပါဟုတ်လား
ဝင်နှင်းဖြစ်ပါတယ်ကျွန်တော်တို့ကဟိုအကျိုးတရားကိုရှေ့ရှုပြီးတော့ပါပြည်သူတွေကိုခုနကလိုတာမှန်မှန်ကန်နဲ့ကျွန်တော်အသိပေးခြင်းနဲ့ပြည်သူတွေကိုခုနကလိုမှန်မှန်ကန်ကန်နဲ့ခုနကလိုပညာပေးခြင်းနဲ့ပြည်သူတွေရဲ့မှန်ကန်နဲ့ခုနကလိုဥတီချက်တွေဖြစ်လာစေခြင်းနဲ့ပြည်သူတွေရဲ့အတွေးခေါ်တွေမှန်ကန်နဲ့ကျွန်တော်အတွေးခေါ်တွေဖြစ်လာတယ်ဆိုတော့ကျွန်တော်ကဒါဝင်းသာအာရုံနဲ့လက်ခံအားပါဘယ်သူပဲမဟုတ်ပါဘူးခုနကဆရာတို့အဖွဲ့တွေမဟုတ်ကြာနဲ့ဘယ်အဖွဲ့ပဲဆိုခုနကလိုပြည်သူတွေကိုအမှန်ကန်တိုင်းကျွန်တော်သိစေခြင်းနဲ့အမှန်ကန်တိုင်းမြင်စေခြင်းနဲ့မှန်ကန်နဲ့လမ်းကြောင်းကိုကျွန်တော်ကခုနကလိုပို့စေခြင်းနဲ့ဒါကျွန်တော်ရဲ့အိုးနေပါဘာဆန္ဒပါဘာခုနကလို့ဒါခင်ဗျားတို့မီဒီယာတွေကဒီလိုကျွန်တော်တို့လုတ်ပေးတာကျွန်တော်တို့အတွက်ဒါကူညီပေးတယ်လို့တောင်းကျွန်တော်တို့ပြောလို့ရမှာပါခုနက
အခုဆိုလို့ရှိရင်သမားကြီးကကျွန်တော်တို့ကိုတွေးဆုံပြီးတော့အဲခွန်ဆိုင်အားဆိုင်နဲ့အဲဖြေချပေးတယ်လုပ်ငန်းကိန်းနဲ့ကန်းနဲ့လည်းဟိုတော်တော်လာလာနဲ့ကျန်းကျန်းမာမာနဲ့လှုပ်ဆောင်ပေးနေတာများတော့ဝမ်းသာပါတယ်အလားတူပဲဆောကပြောခဲ့တယ်လို့ဒီ2015ခုနှစ်ရွေးကောက်ပွဲအောင်မြင်ပြီးသွားပြီဆိုရင်တော့ဒါသမရာကြီးရဲ့ပထမတက်တန်းကကုံဆုံးပြီပေါ့နော
်
ကုံဆုံးပြီဆိုလို့ရှိရင်သမရာကြီးနေနဲ့ဒုတိယတက်တန်းမှာရောအဲထပ်ပြီးတော့တာဝန်ထမ်းကျင်တဲ့ဆန္ဒရှိသလားခင်ဗျတကယ်လို့များတာဝန်ထမ်းဆောင်ခဲ့မယ်ဆိုလို့ရှိရင်အခုလုတ်ခဲ့တဲ့အခြေအနေတွေပို့ပြီးတိုးတက်လာအောင်ဘာတွေများ ဘယ်နေရာတွေမှာဘာတွေများလောက်ဆောင်ဖို့စိတ်ကူးရှိတယ်လဲဘာတွေများလောက်နိုင်မလဲဆိုတာ
ကျွန်တော်ကတော့ဟိုနေပေါ့ဗျာဟိုကျွန်တော်ဘာတွေမှမဟုတ်ပါဘူးဟုတ
်ကဲ့
ဘလူပဲဘုန်းကလို့တိုင်းပြည်ခေါင်းဆောင်အနေနဲ့တက်လာတက်လာတိုင်းပြည်အကျိုးရှိမဲ့အလုပ်တွေကိုတော့ဆက်ပြီးတော့ကျွန်တော်တုံးပြီးတော့ကျွန်တော်ကပွားစီချင်တယ်ခုနကဘာဖြစ်ကျွန်တော်တို့ဒီကနေ့လုပ်နေတာဟာလာဒီပန်းနိုင်ရံနေစထွက်ပြီးတော့ခရီးလမ်းတစ်ခုကိုတော့ကျွန်တော်ရောက်နေတာတော့ပေးကြပါဟုတ်ကဲ့
အ
ဘယ်နေရာထိရောက်နေလဲဆိုတော့အတိအကျကျွန်တော်တို့မပြောနိုင်ပါဘူးတနေရာတော့ကျွန်တော်ရောက်နေတယ်ပန်းတိုင်မှာတော့မဟုတ်တော့ဘူးစပြီးတာထွက်တဲ့နေရာတော့မဟုတ်တော့ဘူးခုနကတနေရာတော့ကျွန်တော်ရောက်နေအရေဒီရောက်နေတဲ့ဟာကိုတိုက်ပြည့်အတွက်ကောင်းအောင်နောက်တက်လာတဲ့လူရှေ့ကိုဆက်ပြီးတော့တွန်းသွားပေးဖို့လိုပါတယ်။အရင်လောက်ထားတဲ့လူတွေအကုန်ဖြတ်တက်ကပြန်ဆဆိုရင်ဘာဖြစ်တိုက်ပြည့်နေတာမှာဒါတခုပဲကျွန်တော်ကစိုးရိမ်ပါဘူး။ဘယ်သူပဲဖြစ်ဖြစ်ကျွန်တော်တက်လာတက်လာဘယ်သူပဲဖြစ်ဖြစ်တိုက်ပြည့်အကျိုးရှိတဲ့အလုပ်လုပ်တယ်ဆိုရင်ဒါကျွန်တော်တို့ကဒါသဘောကျတာပါပဲခုနကန
ော်။ကျွန်တော်ကနေထားတာက
ဟုတ်တယ်။
သမရာကြီးကိုတိုင်းသာဒုတိယတက်ထဆက်လုပ်ခဲ့ရမယ်ဆိုရင်ဆက်လုပ်ဖို့ဆန္ဒရှိသလားလုပ်ခဲ့မယ်ဆိုလို့ရှိရင်ဘာတွေများထပ်ပြီးတော့အထူးတကယ်အာရုံထားဆောင်ရမယ်ကိစ္စလေးပေါ့။
အဲ့တော့ကျွန်တော်ဆက်ပြီးတော့လုပ်ဖို့မလုပ်ဖို့ဆိုတော့ဒီကိစ္စနဲ့ကျွန်တော်အများအားကျွန်တော်ပြောပါတယ်နော်ကျွန်တော်ကတော့ခုနကလိုကျွန်တော်ရဲ့အသက်အရွယ်ကျွန်တော်ရဲ့ဦးနေရပြနိုင်လို့ရှိရင်တော့ကျွန်တော်အေးချမ်းချမ်းနဲ့နားကျင်ပြုကျင်တယ်သို့သော်လည်းခုနကလိုတိုင်းပြည်ရဲ့ဘလို့တွေဖြစ်လာမလဲဒါတွေလည်းကျွန်တော်ကြည့်ရအောင်ဒီကနေ့တာဝန်ရှိတဲ့လူတယောက်အနေနဲ့ပေါ့အဲ့တော့တိုင်းပြည်ရဲ့အခြေအနေပြည်သူတွေရဲ့ဆန္ဒနော်ဒါတွေကိုကျွန်တော်တို့ဒါကြည့်ရပါမယ်အဲ့တော့ဆက်ပြီးတော့လုပ်မယ်မလုပ်ဘူးဆိုတော့ကျွန်တော်မှဆုံးဖြတ်ချက်တော့ဟိုမရှိပါဘူးခ
ုနက
သို့သော်လည်းကျွန်တော်ပဲလုပ်လို့ဘလို့ပဲလုပ်လို့ခုနကကျွန်တော်ပြောသလိုပါတိုင်းပြည်အကျိုးရှိတဲ့ဟာတွေတိကျကတော့တိုင်းပြည်အကျိုးရှိတဲ့ဟာတွေကဘာတွေဆိုတိကျတိုင်းပြည်ကိုတည်တည်ငြိမ်ငြိမ်အေးချမ်းနဲ့ရှိအောင်ကျွန်တော်လုပ်ချင်တယ်ဘုန်းက
တ
ော်တည်တည်ငြိမ်ငြိမ်အေးချမ်းနဲ့ရှိအောင်ကျွန်တော်လုပ်စေချင်တယ်နောက်တစ်ခါတော့တိုင်းပြည်ရဲ့လူမှုစီးပွားဘဝတွေဖွံ့ဖြိုးတိုးတက်အောင်ကျွန်တော်လုပ်စေချင်တယ်လူမှုစီးပွားဘဝဆိုတဲ့နေရာမှာတိုင်းပြည်ကြီးဘုန်းကလူကျော်ဝါချမ်းသာဖို့တဲ့ပထမဦးဆောင်ပြန်ဆင်းရဲနှံပါတဲ့လူတွေမတောင်းမတမကြောင်းမကြပဲနဲ့ဘုန်းကလူစားနိုင်တောက်ထားအောင်ထိုက်တဲ့ပုံမှန်ဝင်ငွေလေးတွေကျွန်တော်ရအောင်သူတို့သားသမီးလေးတွေဘုန်းကလူကြောင်းထားနိုင်အောင်နောက်ကနေထိုင်မကောင်းဖြစ်တဲ့အခါမှာဆေးဝါးကုသနိုင်အောင်ဒါအခြေခံကျွန်တော်လိုအပ်ချက်ပါဟုတ
်ကဲ့
အတဖက်ကအခြေခံလိုအပ်ချက်ကိုကျွန်တော်ဦးစားပေးပြီးတော့လုပ်စေချင်ဒုတိယတော့တိုင်းပြည်ကတော့ဆေးဝါးဖွံ့ဖြိုးတိုးတက်ဖို့အတွက်ကျွန်တော်ကအခြေခံကောင်းနေရှိတယ
်
ဒီအခြေခံကောင်းနေကိုကျွန်တော်ကလို့ကျွန်တော်အကျိုးရှိရှိနဲ့အသုံးချပြီးတော့မှကျွန်တော်ရဲ့ကျွန်တော်တို့တိုင်းသူပြည်သားတွေအတွက်ကျေဝါချမ်းသာဖို့အတွက်ဒါတွေကိုကျွန်တော်ဘယ်လိုပဲတက်လာဆက်ပြီးတော့လုပ်သွားစေချင်ပါဟုတ်ကဲ့
ကျေးဇူးတင်ပါတယ်ကျွန်တော်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့